Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ5ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါAmerican သမ္မတရွေးကောက်ပွဲမတိုင်ခင်မှာ Donald Trump ရဲ့တယ်လီဖုန်းပြောဆိုမှုတွေကိုခိုးယူနှားထောင်ဖို့ညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်သမ္မတဟောင်း Barack Obama ကညှင်းဆိုထားပြီးသမ္မတ Trump အစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။ Iraq နိုင်ငံမိုဆူးမြို့အလဲပိုင်းကိုဒီကနေ့ Iraq တပ်ဖွဲ့တွေစတင်ထိုးစစ်ဆင်နေပါပြီ။တရုတ်နိုင်ငံ Beijing မြို့တော်မှာတော့နှစ်ပတ်လည်လွတ်တော်ညီလာခံကိုဒီကနေ့စတင်မှာတဲ့ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။ထိုင်းနိုင်ငံကရွှေပြောင်းမြန်မာအလုတ်သမားနှုတ်ရဲ့လက်ကျွန်းလူတက်မှုအတွက်စီစဉ်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့နားဆင်ရမှာက
နောက်ဆုံးတင်ရတော့ကျွန်တော်တို့အယူကံတင်မယ်အချက်20လေးချက်တင်မယ်အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့အားသာချက်အားနည်းချက်ပြန်ပြီးတော့တုံ့ပြန်ရမယ်အဲ့တုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်ကော်မတီမှာဘယ်လိုပါမလဲဆိုတော့
နိုင်ငံတော်သမ္မတရုံပြောခွင့်ရဦးစောထေးပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှကြားကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်ပေးတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းဒေါ်နယ်ထရန့်ရဲ့ဖုန်းလိုင်းတွေကိုခိုးပြီးနားထောင်မှုညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဟောင်းဘရက်ကိုဘာမာကညင်းဆိုထားပေမဲ့သမ္မတဒေါ်နယ်ထရန့်အစိုးရဘက်ကတော့တစုံတရာမတုံ့ပြန်သေးပါဘူး။နယူးယောက်မြို့မှာရှိတဲ့ထရန့်တာဝါကတယ်လီဖုန်းပြောဆိုမှုတွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်ကိုဘာမာကခိုးပြီးနားထောင်ခဲ့တာလို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကတဆင့်ဆွဆွဲရေးသားခဲ့တဲ့အပေါ်သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကကြေညာချက်ထုတ်ခဲ့တာပါ Mr. Trump ရဲ့ဆွဆွဲချက်တွေအလုံးဟာလုံးဝမှားယွင်းပါတယ်လို့ပြောခွင့်ရကပြောပါတယ်ဘလို့သက်တည်အထောက်အထားပေါ်အခြေခံပြောဆိုတယ်ဆိုတာကိုတော့ Trump ကထုတ်ဖော်ပြောဆိုတာမရှိသလိုတယ်လီဖုန်းတွေကိုခိုးပြီးနားထောင်ခဲ့ခြင်းရှိမရှိဆိုတဲ့အထောက်အထားကိုလည်းထုတ်ဖော်ပြောဆိုတာမရှိပါဘူးဒါပေမဲ့ Mr. Trump ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားချက်တွေထဲမှာ1984ခုနှစ်ကသမ္မတ Richard Nixon ရာထူးကနှုတ်ထွက်သွားစေခဲ့တဲ့ Watergate အရှုပ်တော်ပုံမျိုးပုံစံမျိုးဆက်ဆံရေးသားဖော်ပြထားတာပါ။တရားရေးဌာနကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာ Obama အစိုးရဖွဲ့တဲ့ကဘယ်ရာရှိကမှဝင်ရောက်ဆွတ်ဖက်ခဲ့တာမရှိတဲ့အကြောင်းဒီလိုတားမြစ်ထားချက်ဟာလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်တဲ့အကြောင်းသမ္မတဟောင်း Obama ရဲ့ပြောခွင့်ရ Kevin Lewis ကပြောပါတယ်။သမ္မတအိုဘားမားဒါမှမဟုတ်လဲသမ္မတအိမ်ပြူရောအရာရှိတဦးဦးကနေအမေရိကန်နိုင်ငံသားတွေအပေါ်စောင့်ကြည့်ဖို့အမိန့်ပေးခဲ့တာမျိုးလည်းမရှိဘူးလို့ပြောခွင့်ရကကြေညာချက်မှာထည့်သွင်းပြောဆိုထားပါတယ်ရှင်
။တာလီဘန်တွေရဲ့ညဘက်တိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်လူညုံရေးတပ်ဖွဲ့ဝင်အနည်းဆုံး6ဦးသေဆုံးသွားကြောင်းမြောက်ပိုင်းခွန်ဒုစ်ကရိုင်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီခရိုင်ရဲ့မြို့တော်ခွန်ဒုစ်ကလူညုံရေးစခန်းတစ်ခုကိုတောင်းကျမ်းသူတွေအင်းနဲ့အားနဲ့ဝင်ရောက်တိုက်ခိုက်တာကြောင့်အခုလိုသေဆုံးသွားတာလို့ခရိုင်ရဲမှူးကြီးအဗ်ဒဲဟာမီကသတင်းတောက်တွေကိုပြောပါတယ်တိုက်ခိုက်မှုအတွင်းလက်နက်တွေနဲ့အခြားဆင်းလက်နက်ဆိုင်ရာပစ္စည်းတွေသိမ်းဆီးသွားတယ်လို့တာလီဘန်သဘုံတွေရဲ့ပြောခွင့်ရကပြောပါတယ်ဒီတော်တွင်ခွန်ဒုစ်ကိုင်အီမန်ရှာဟစ်ဒေတာမှာစနေနေ့ညကလေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်အနည်းဆုံး18ဦးသေဆုံးသွားတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထိန်းချုပ်ထားစေဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့အလဲပိုင်းကိုခြေကုပ်ယူနိုင်ရေးအမေရိကန်တို့အထောက်အကူနဲ့အီရတ်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်နေပါတယ်။မိုဆူးမြို့အနောက်ပိုင်းကကျေးရွာအတော်များများကိုအီရတ်တပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာအီရတ်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ရာသီဥတုဆိုးရွားတာကြောင့်ဒီရက်ပိုင်းတွေအတွင်းထိုးစစ်တွေနှောင့်နှေးခဲ့ပါတယ်။တိုက်ပွဲတွေကြောင့်နေစဉ်ဆိုးစလို့အရက်သားထောင်နဲ့ချီထွက်ပြေးနေကြရပါတယ်။အစွန်ရောက်တပ်ဖွဲ့တွေကအီရတ်နိုင်ငံတွင်ကအရေးပါတဲ့နောက်ဆုံးမြို့ပြအေရိယာကိုထိန်းချုပ်ထားနိုင်ရေးစူးစမ်းတဲ့အနေနဲ့အပြင်းအထန်ခုခံနေကြတာကြောင့်ထိုးစစ်တွေစခဲ့ခြင်းကတည်းကဆိုရင်အစ္စလာမ်အစွန်ရောက် IS တို့ရဲ့ခုခံမှုတွေပြင်းထန်လာတယ်လို့အမေရိကန်နဲ့အီရတ်တပ်မှုတွေကပြောဆိုကြပါတယ်။မိုဆူးမြို့အနောက်ပိုင်းကိုတော့ဖေဖော်ဝါရီလ19ရက်နေ့ကစပြီးတော့ထိုးစစ်ဆင်ခဲ့တာပါလေချင်ရင်နဲ့အချဉဏ်ပေးရတဲ့အီရတ်နိုင်ငံမှာတာဝန်ချထားတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်တပ်ဖွဲ့တွေရဲ့မိုဆူးမြို့တွင်ထိုးစစ်တွေကိုကူညီပေးနေတာဖြစ်ပါတယ်။မိုဆူးမြို့အရှေ့ပိုင်းကိုတော့အောက်တိုဘာလ9ရက်နေ့ကစတင်ခဲ့တဲ့ထိုးစစ်တွေနဲ့ဒီနှစ်အစောပိုင်းမှာအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းပိုက်နှံခဲ့တာဖြစ်ပါတယ်။
အမုန်းစကားနဲ့အမုန်းတရားလွှမ်းခြုံတဲ့ဥပဒေတွေပေါ်ဆောရကတက်နိုင်မှုအတွက်အစ္စလမ်ဘာသာရေးကျောင်းကကျောင်းသားတွေဟာပြီးခဲ့တဲ့သတင်းပတ်တွေကြားရတဲ့မွတ်စလင်များနေမှာပြည်နယ်လွှတ်တော်အမတ်တူကိုအိုကလာဟိုမာပြည်နယ်လွှတ်တော်အဆောက်အအုံမှာတွေ့ဆုံခွင့်ရဖို့မျှော်လင့်ခဲ့ကြပါတယ်။မတ်လ2ရက်ကြာသပတေးနေ့ကိုအိုကလာဟိုမာပြည်နယ်မှာမွတ်စလင်အတိုင်းအဝိုင်းအတွက်မွတ်စလင်များနေဆိုပြီးတည်တံ့သတ်မှတ်ထားတာပါ။တမန်တော်မိုဟာမက်ဟာဒိဋ္ဌမိစိမိစာဒိဋ္ဌိတွေကိုတတ်တဲ့လူလား။ခရီးယန်နဲ့ဂျူးတွေကတော့သူ့နဲ့သဘောထားဆန့်ကျင်တဲ့ဒါဝူတင်သဘောတူပါသလားစတဲ့အလားတူရေးဖြည့်မိကွန်းအတော်များများကိုအဲ့ဒီပြည်နယ်လွှတ်တော်အမတ်ရုံးမှာကျောင်းသားလေးကိုမိခဲ့ဘူးတာပါနိုင်ငံထဲမှာအစ္စလမ်ဘာသာဟာကင်ဆာလိုအမြင့်တွင်နေတာမို့ဒါကိုဖျက်ပစ်တင်တယ်ဆိုပြီးပြောခဲ့တဲ့ Republican လွှတ်တော်ကိုယ်စားလှယ် John Bennett ကို Oklahoma ပြည်နယ်တူဆာမြို့ညဉ့်ညဉ့်သိပ်ပံကျောင်းသားတွေကကြာသပတေးနေ့မှာတွေ့ခွင့်မရခဲ့ပါဘူးအဲ့ဒီမေကွန်းတွေကိုကိုရန်ကျမ်းနဲ့အခြားအစ္စလမ်ပြဌာန်းစာအုပ်တွေပေါ်အခြေခံပြီးသူကမေးခဲ့တာလို့သတင်းစာတစ်စောင်ကိုပြောပါတယ်။တီယူတန်ပြီးအမုန်းတရားတွေပါတဲ့ဒီလိုစော်ကားတဲ့မေကွန်းမျိုးတွေလူတယောက်ကိုမမေးသင့်ဘူးလို့အိုကလာဟိုမာပြည်နယ်မှာရှိတဲ့ American Islam ဆက်ဆံရေးကောင်စီအကြီးအကဲအဒမ်ကပြောကြားလိုက်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရှမ်းပြည်နယ်ကိုခိုင်မြို့နယ်အတွင်းကတက်မတော်နယ်ပြည်သူစစ်တွေအခြေစိုက်ရာပန်လော့စခန်းကိုမနေ့စနေနေ့ကတိုင်းရင်းသားလက်နက်ကိုင်အင်အား80လောက်အလစ်ဝင်ပြီးတိုက်ခဲ့တာကြောင့်စခန်းမှာတာဝန်ထမ်းဆောင်နေတဲ့တက်မတော်သားတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တို့ကြာဆုံးပြီးလက်နက်တချို့ဆုံးရှုံးခဲ့ရတယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။မြန်မာတက်မတော်နယ်ပြည်သူစစ်တွေအခြေစိုက်ရာကိုခိုင်မြို့နယ်ပန်လော့စခန်းကိုမနေ့စနေနေ့မနေ့အစောပိုင်းမှာအစိုးရရဲ့အစိုးကချင်လက်နက်ကင်တပ်ဖွဲ့ KIA နောက်တောင်းပလောင်လက်နက်ကင်တပ်ဖွဲ့ TNLA ပူးပေါင်းအဖွဲ့ကတပ်ဖွဲ့ဝင်80လောက်မနေ့6နာရီမိနစ်20လောက်မှာအလစ်ဝင်တိုက်တာလို့သတင်းကဖော်ပြပါရယ်။တချိန်တည်းမှာပဲအနည်းအနာကတပ်မတော်စစ်ကြောင်းနေအခြေဆက်ရာရင်ခွဲတောင်စခန်းနဲ့နန်းကင်တဒါလုံချုံရေးစခန်းတို့ကိုတိုင်းသားလက်နက်ကင်ပူးပေါင်းအဖွဲ့ဝင်15ဦးစီလောက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့လည်းပစ်ခတ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြပါရယ်။ဒီတိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့လက်နက်ကြီးကြီးက Oriental Highway Company Limited ရဲ့အလုပ်သမားတွေနေထိုင်ရာတဲဘော်ကိုကျရောက်ပောက်ကွဲတာကြောင့်လဲပြည်သူ၃ဦးဒဏ်ရာရတယ်လို့သတင်းမှာဖော်ပြပါတယ်။စနေနေ့ကတိုက်ပွဲတွေအတွင်တေဆုံးသူအရေအတွက်အတိအကျကိုတော့ထုတ်ပြန်မထားပါဘူးရှင
်။တရုတ်နိုင်ငံဘီဂျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ဝန်ကဆွေးနွေးရောက်ရှိလာကြတဲ့ထောင်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေပါတယ်။အခု2019ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ကို 6.5% နှုန်းလောက်အထိတိုးချဲ့ကျင်တယ်လို့တရုတ်ဝန်ကြီးချုပ်လီခတ်ကျင်းကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကို 6.5% နှုန်းကနေ 9% လောက်အထိရင်ပန်းထားခဲ့ပြီးဖွံ့ဖြိုးမှုနှုန်းက 6.9% ရာခိုင်နှုန်းရှိခဲ့ပြီး26နှစ်တာကာလအတွင်းအနှေးကွေးဆုံးဖြစ်ခဲ့ပါတယ်။နိုင်ငံရဲ့အရေးကြီးဆုံးပြဿနာတစ်ခုဖြစ်တဲ့လေထုညင်ညာမှုကိုရှော့ချနိုင်ရေးလို့ဝန်ကြီးချုပ်ကကတိပြုထားပါတယ်။လေထုညင်ညာမှုဖြေရှင်းရေးမှာအလုံးတာဝန်ရှိတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ရေထုညေထုညင်ညာရေးကိုလည်းထိန်းချုပ်ကာကွယ်ရေးဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။သဘာဝပတ်ဝန်းကျင်ညင်ညာမှုအန္တရာယ်တွေကိုတရုတ်လူလတ်တန်းစားတွေကြားပို့ပြီးသိရှိနားလည်လာတာကြောင့်လေထုညဉ့်ညမ်းစေတဲ့စက်ယုံတွေစွန့်ပစ်ပစ္စည်းတွေကိုမိရှို့တဲ့စက်ယုံတွေတိဆောက်မှုတွေပေါ်နိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေတိုးလာခဲ့တာဖြစ်ပါတယ်
ဆိုမာလီယာနိုင်ငံမှာမိုးကောင်ရေချဖြစ်မှုရဲ့အကျိုးဆက်တစ်ခုအဖြစ်ရေကနေတဆင့်ကူးဆက်တဲ့ရောဂါကြောင့်အမျိုးသမီးနဲ့ကလေးငယ်အများစုအပါအဝင်လူပေါင်း130ကျော်တို့48နာရီအတွင်းသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ် မနေ့စနေနေ့ကမြို့တော်မိုဂါဒီရှုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်တဲ့ဟာဆန်အလီခါရီးယားကတေဆုံးမှုကိုကြေညာခဲ့တာဖြစ်ပြီးနိုင်ငံတွင်းလားနယ်ချီမိုးကောင်ရေရှားဖြစ်ပြီးတဲ့နောက်ပထမဆုံးတရားဝင်ဆင်းဆရာတွေလည်းဖြစ်ပါတယ်။ဆိုမာလီနိုင်ငံသားတွေရောနိုင်ငံတကာအတိုင်းအဝိုင်းတို့အတူတကွအရေးပေါ်အသက်ကြီးတုံ့ပြန်ဆောင်ရွက်ကြဖို့ကိုလည်းဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဆိုမာလီယာနိုင်ငံမိုးကောင်ရေရှားထံကိုအဆိုအဝါဆုံးခန့်စားနေရတဲ့တိမ့်နယ်ချီတဲ့လူတို့ကိုအသက်ကြီးအကူအညီတွေပေးဖို့နိုင်ငံတကာရွှေပြောင်းအခြေချသူများအဖွဲ့ကအမေရိကန်ဒေါ်လာ 24.6 တန်တောင်းခံထားပါတယ်ရှင်။
မြောက်ကိုရီးယားအစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေနဲ့အတူတောင်ကိုရီးယားနိုင်ငံဘက်ကိုထွက်ပြေးခိုးလွန်လာသူတွေကိုအမေရိကန်ဒေါ်လာ 9 သိန်းနီးပါးစုကြေချီးမြှင့်သွားဖို့ဥပဒေကြမ်းတရက်ပြဋ္ဌာန်းနိုင်ရေးကိုတောင်ကိုရီးယားလွှတ်တော်မှတ်တွေပြင်ဆင်နေကြပါတယ်။ဒီလိုလျှို့ဝှက်သတင်းတွေနဲ့အတူမြောက်ကိုရီးယားဘက်ကထွက်ပြေးလာသူတွေကိုလက်ရှိပေးနေတဲ့စုငွေထက်၄ဆပိုပေးမှဖြစ်ပါတယ်။လောစင်မှာတော့စုကြေးငွေဟာဒေါ်လာ 2,300,000 လောက်ရှိတယ်လို့တောင်ကိုရီးယားအစိုးရကိုကိုကာပြီးယွန်ဟပ်ကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုမတ်တင်ညီထိုင်တဲ့ကိုညံဝဲအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်လက်ကျွန်းလူသက်မှုနောက်ဆက်တွဲအခြေအနေနဲ့အရင်စပါမယ်ရှင်ထိုင်းနိုင်ငံအယူခံတရားရုံးကတည်တံထက်အတည်ပြုလိုက်ပြီးတဲ့နောက်နောက်ဆုံးအဆင့်အမြင့်ဆုံးတရားရုံးကိုထပ်ပြီးအယူခံဝင်နိုင်ဖို့လက်ကျွန်းလူသက်မှုအထူးကော်မတီတရအသစ်ပြန်ဖွဲ့ပြီးအလေးအနက်ထားဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံနဲ့သမ္မတကသမ္မတရုံးကတဆင့်ထားရညွှန်ကြားထားပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာအသံအမတ်ကြီးဦးဆောင်ပြီးအသစ်ပြန်ဖွဲ့မဲ့ကော်မတီအနေနဲ့ထိုင်းရှင်များကောင်စီနဲ့ပူးပေါင်းပြီးအယူခံထပ်ပြီးတော့တင်ဖို့ဆောင်ရွက်နေကြတယ်လို့သိရပါတယ်။အသေးစိတ်မဆုမွန်ကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကထိုင်းနိုင်ငံတောင်ပိုင်းကော်တောင်ကျွန်းလို့ခေါ်တဲ့အပန်းဖြေစခန်းလိပ်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံခဲ့ရတဲ့လူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသား2ဦးကိုထိုင်းနိုင်ငံတရားရုံးကတည်တံချမှတ်ခဲ့ပြီးတဲ့နောက်ထပ်အယူခံဝင်တဲ့အယူခံတရားရုံးကလည်းတည်တံကိုထပ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။အဲဒီလိုမျိုးအယူခံတရားရုံးကတည်တံကိုထပ်အတည်ပြုလိုက်ပြီးအယူခံကိုပယ်လိုက်တဲ့အပေါ်မှာနောက်ဆုံးအဆင့်ဖြစ်တဲ့အမြင့်ဆုံးတရားရုံးကိုအယူခံဝင်သွားနိုင်မှုအရေးနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဘက်ကဥပဒေကြောင့်အရာအကောင်းဆုံးဆောင်ရွက်ပေးဖို့ညွှန်ကြားထားတဲ့အတွက်နိုင်ငံတော်သမ္မတရုံးကနေတဆင့်လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးအထူးကော်မတီတရက်ပြည်လဲဖွဲ့စည်းဖို့စီစဉ်နေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။နောက်ဆုံးတင်ရတော့ကျွန်တော်တို့အယူခံတင်မယ်အချက်24ချက်တင်မယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားသာချက်အားနည်းချက်ပြန်ပြီးတော့တုံ့ပြန်ရမယ်။အဲ့တုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်။ကော်မတီမှာဘယ်လိုပါမလဲဆိုတော့အဲ့ကော်မတီတန်းတို့အခုသူချစ်လို့အဲ့ဖွဲ့တွေပါတယ်။တမ်းမကြီးကဥဆောင်မယ်။နောက်ကျွန်တော်တို့ဝင်ပြီးဌာနတွေကအလုပ်သမားကိစ္စဥပဒေရချမ်းညာတဲ့အတူတွေရှိတယ်အဲ့ဒီအဖွဲ့တွေနဲ့အစိုးရရာကြီးကြီးနဲ့အဲ့လိုမျိုးပူးပေါင်းပြီးတော့ဖွဲ့ဖွဲ့မယ်အဖွဲ့ဖွဲ့ပြီးတော့အခုပြီးခဲ့တဲ့ KIG ကမှဒေသခံရတဲ့အတွက်ဒီထက်ဟိုခုနောက်ဆုံးတစ်ဆင့်ဖြစ်တဲ့ High Court တရားရုံးချုပ်မှာပုံပုံခေါင်းပေါ်အောင်ဘယ်လိုလုပ်မလဲဒီကော်ဒီကိုပုံထီအောင်ဘယ်လိုဖော်မလဲဒါတွေကျွန်တော်တို့လုပ်မှာဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့ဟိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတကြီးဘက်ကရောဘယ်လိုများသဘောထားရှိပါလဲရှင
်ဒီတရားစုကြားရတဲ့အတွက်အထူးပဲဆွေးနွေးကြည့်ရင်ကြီးစွာတက်ရတယ်ကိုနိုင်ငံသားတွေဒီဟာလည်းတနိုင်ငံတော့လည်းဆွေးနွေးကြတယ်တက်ချကံနဲ့တင်ကြတယ်ကျွန်တော်တို့တက်တင်ဆိုပဲပေါ့နော်ဒီတက်တင်ဆိုဖြစ်ရပြီမဲ့လို့အခုကျွန်တော်တို့ဒီတစ်ခုတိထားမှာကလက်ရှိထိုင်းနိုင်ငံရဲ့တရားရုံးလုံထုံးတော်မူတိုင်းမှာကျွန်တော်သွားမှာဖြစ်ပါတယ်အဲဒီမှာထိုင်းနိုင်ငံလက်ရှိအစိုးရရဲ့အချုပ်အခြာအားလားဒါတို့လည်းလေးစားရမယ်ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဟိုဒီဘက်မှာလည်းကျွန်တော်မြန်မာနိုင်ငံမှာလည်းစက်မတော်အစိုးရဥပဒေခဲ့တဲ့ကာလတွေရှိတယ်အဲလိုစက်မတော်တွေရဲ့သဘောတဘောဝါကအဲ့လိုဖိအားပေးတာမျိုးဆိုရင်အကျွန်တော်တို့ကအဆင်မပြေနိုင်ဘူး။အဲ့တော့အကောင်းဆုံးနည်းလမ်းနဲ့ကျွန်တော်တို့ဘယ်လိုချိတ်ကပ်မလဲဒီပေါ်မှာပဲ။နောက်ထိုင်းနိုင်ငံရဲ့တရားရုံးလို့တုံ့တုံ့နေတယ်ကျွန်တော်တို့အကောင်းဆုံးဘယ်လိုဖြစ်အောင်လုပ်မလဲ။ဒါကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါလား။ဟုတ
်။လေကျိုးလူသတ်မှုအရေးဆောင်ရွက်နိုင်မှုထိုင်းနိုင်ငံမြန်မာတပ်ရုံးကဥစားဖွဲ့စည်းထားတဲ့အထူးစုံစမ်းစစ်ဆေးရေးကော်မတီမှပါဝင်တဲ့ရှေ့နေဦးအောင်မျိုးတန်းကလည်းအခုအစ်စ်ပြန်လဲဖွဲ့စည်းဖို့ပြင်ဆင်နေတဲ့ကော်မတီနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်နေတာတွေကိုရှင်းပြပါတယ်
။ရောစင်မှာတော့အငယ်တို့သမရာရုံးကနေပြီးတော့ဆက်သွယ်ပြောကြားလာပါတယ်။အဲ့တော့အဓိကပြောချင်တာကတော့အငယ်တို့အရင်တော့ပါမကြီးဗိုလ်ချုပ်ဝင်းမောင်ဖွဲ့ခဲ့တဲ့တန်ရုံးအထူးစုံလိုင်းကော်မတီကိုပြန် renew လုပ်မယ်။ဖွဲ့ပြီးလို့ရှိရင်ဒီအဖွဲ့ကနေတိချက်ကလေးတွေကိုဘန်ကဝင်ကျင်းတော့မှသွားတွေ့မယ်။တွေ့ပြီးလို့ရှိရင်အငယ်တို့ထိုင်းရှိနေတဲ့ကောင်စီနဲ့တွေ့မယ်။တွေ့ပြီးလို့ရှိရင်နိုင်ငံတော်ဘက်ကဥပဒေအရကြံပေးမယ့်အဖွဲ့တွေတွေ့မယ်ဒီလိုစဉ်းစားထားပါတယ်။တန်ရုံးအနေနဲ့ပြန်ပြီးတော့ဒီ renew လုပ်ပြီးတဲ့နောက်မှာဒီနိုင်ငံတော်အစိုးရဘက်ကနောက်တစ်ခါနိုင်ငံရေးဝန်ကြီးဌာနဘက်ကနောက်တစ်ခါတန်ရုံးကဆိုတဲ့ဒီအချက်တွေပုံတည်ပြီးညွှန်ကြားချက်တွေကိုစောင့်ပြီးတော့အငယ်တို့ဆက်
ောင်ရွက်သွားဖို့ရှိပါတယ
်။လူသက်မှုနဲ့တည်တံ့ကြခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုထိန်းသိမ်းထားတဲ့ထိုင်းနိုင်ငံအကျဉ်းထောင်ရှိတဲ့နေရာကိုမြန်မာတန်ရုံတာဝန်ရှိတဲ့သူတွေရှေ့လာမဲ့မတ်လ၈ရက်နေ့မှာတွားရောက်တွေ့ဆုံဖို့ရှိတယ်လို့လည်းဦးအောင်မျိုးတန်ကပြောပါတယ
်။အန်ကယ်တို့နောက်ဆုံးတွေ့ခဲ့တဲ့အနေထားတော့ကလီးနီယာဆုံးစမိုက်ကောင်းပါတယ်။ဒီလည်းနေကောင်းကြပါအလုံး။ဒါပေမဲ့ဟိုအန်ကယ်တို့ဒီအမင်းဖတ်ပြီးနောက်ပိုင်းမှာမတွေ့ရတဲ့ဆံမအဲ့ရအတော့ပြေကိုစီစဉ်နေတာပါ။ပြန်ပြီးပြောရမယ်၈ရက်နေ့မှာတွားတွေ့ပြီးလိမ့်မယ်လို့ပဲအန်ကယ်တို့သတ်မှတ်ထားပါတယ်။အကြမ်းင်းပေါ့လေ။တိုင်ယုံအဖွဲ့အနေနဲ့နံပါတ်၁တော့တွေ့ဖို့စဉ်းစားထားပါတယ်။ဘာဖြစ်လို့လဲဆိုတော့တိုင်ယုံအနေနဲ့လာတွေ့တယ်ဆိုတော့ကြောင်မကလေးတွေကနိုင်ငံတော်ရဲ့အင်အားပါတယ်ကြောင်မပို့ပြီးတော့အားရှိတယ်မထင်ပါနဲ့။နောက်ပြီးတော့နောက်ပိုင်းမှာလိုအပ်လို့ရှိရင်လည်းမိကင်းနေကိုခေါ်သွားမယ်။မလိုအပ်ဘူးဆိုရင်လည်းမိကင်းနေနောက်ကြရင်ဆက်သွားပြေဖို့တဲ့စီစဉ်ပေးပါမယ
်။မြမရွှေပြောင်းလိုတမထောင်နဲ့ချီအလုတ်လုတ်ကိုင်းနေတဲ့ဒီကော်တောင်ကျုံးလိုခေါ်တဲ့လိတ်ကျွန်းမှာပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလ15ရက်နေ့တုန်းကလူသတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီလူသတ်မှုနဲ့ပတ်သက်လို့အလုတ်သမားအများအပြားစစ်ဆေးမှုခံခဲ့ရပါတယ်။အဲ့ဒီအထက်ကမှမြမလူငယ်နှစ်ယောက်ဖြစ်တဲ့ဝင်းစော်ထွန်းနဲ့ဇော်လင်းတို့ကိုလူသတ်မှုနဲ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကတပ်ဖြတ်မှုကိုကျူးလွန်တယ်လို့အစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်ကြောင်းတရားရုံးမှာပြန်ထွက်ဆိုပါတယ်။သူတို့နှစ်ဦးကိုထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာထိန်းသိမ်းထားပြီးတဲ့နောက်ထိုင်းတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်ကိုပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားလိုက်ပါတယ်။အယူခံဝင်တဲ့တရားရုံးကသူတို့ရဲ့အယူခံကိုပယ်ချခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးအစ်မြင့်တရားရုံးကိုထက်အယူခံဝင်မှုပြင်နေကြတာဖြစ်ပြီးတကယ်လို့ဒီအယူခံကိုပယ်ချခဲ့ရင်တော့ထိုင်းဘီရင်မင်းမြတ်ထံအယူခံဆက်ဝင်ရမှာဖြစ်ပါတယ်ရှင်။
မဆူမွန်တင်ပြခဲ့တာပါရှင်အခုတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခွင့်အလဲဖြစ်ပါတယ်ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေဟာကချင်ဒေသမှာထွက်နေတဲ့ကြောက်စိမ်းနဲ့တခြားပြန်စားတထုတ်ယူသုံးဆွဲရေးကိစ္စနဲ့ဆက်စပ်နေပြီးဖားကန့်ဒေသမှာကြောက်စိမ်းတူးဖော်ခွင့်ကိုတရားဝင်ခွင့်ပြုထားပေမဲ့ကြောက်တူးဖော်ရေးကုမ္ပဏီတွေဟာမောင်ခိုလမ်းကြောင်းကတဆင့်တရုတ်နယ်စပ်ဘက်မှာရောင်းဝယ်မှုတွေလုပ်နေတယ်လို့ဒေသအတွင်းပြန်စားတထုတ်ယူသုံးဆွဲမှုစောင့်ကြည့်နေတဲ့ KDNG ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစာချီကပြောပါတယ်ကချင်ဒေသကတရင်ဇာတ်ကိုအလွန်အကျွံထုတ်ယူနေပေမဲ့ဒေသခံတွေအကျိုးခံစားခွင့်မရှိဘူးလို့လည်းသူကဆိုပါတယ်မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ပြန်လည်သုံးသပ်နိုင်ဖို့အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံတဲ့ဝါရှင်တန် DC ခီးစဉ်အတွင်းကိုစာကြီးကပြောဆိုလိုက်တာပါကိုစာကြီးကို VOA ရုံးချုပ်မှာကိုညံဝင်းအောင်ကတည်တံ့တွေ့ဆုံမြင်မြန်ထားတာကိုမြမအရေးစီစဉ်မှာနားဆင်နိုင်ပါပြီရှင်
ကိုစာကြီးကျွန်တော်တို့ VOA ကိုလာရောက်လည်ပတ်ပြီးတော့အခုလိုမျိုးတည်တံ့အင်တာဗျူးခင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျကိုစာကြီးအခုတစ်ခေါက်ပေါ့လေအမေရိကန်လာရောက်တဲ့ခီးစဉ်အတွက်မှာဒီကချင်ပြည်နယ်တိုင်းသားဒေသကဟာလားပြန်စားတာနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဟိုလာရောက်တင်ပြလို့သိရတာပေါ့နော်ဆိုတော့ဘယ်သူတွေနဲ့တွေ့ပြပြီးတော့ဟာလားဘယ်လိုအကြောင်းအရာတွေပြောပြလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ဒီတစ်ခေါက်လာတဲ့အခါတော့အမေရိကန်အစိုးရဌာနဘာနော် US State Department နဲ့တွေ့တယ်ဒီ Security Council သူဒီအဖွဲ့အစည်းတွေပေါ့တော့တချို့ဒီနိုင်ငံရေး policy တွေစီးပွားရေး policy တွေချမှတ်တဲ့တချို့လူအကြံပြုတဲ့ဒီ Congress ထဲက Senator တွေပေါ့နော်သူတို့နဲ့ကျွန်တော်တို့တွေ့ဆုံခဲ့မှာဒီလက်ရှိဖြစ်နေတဲ့တဘာဝတရားစာတအရင်အမြင်နဲ့ပြဿနာပြိပခဆက်နွယ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တွားပြောချင်းဖြစ်တာပေါ့နော
်ဟုတ်ကဲ့ပြီးခဲ့တဲ့လပိုင်းတွေကမှဒီမြန်မာနိုင်ငံကိုပေါ့နော်သူတို့ပြစစ်ကောင်းဆောင်ဟောင်းနေအပါဝင်တချို့ပုံကိုတွေကိုဟိုစီးဝါရေးပြစ်ဒဏ်ခံပေးဆုံးမှုတွေအပြန်လဲရုပ်သိမ်းလိုက်တာရှိပါတယ်ခင်ဗျဒီဟာဒီနဲ့ဒီကချင်ပြည်နယ်ကတရားစာတထုတ်ယူသုံးဆွဲမှုကိစ္စတွေနဲ့ကဆက်ဆံမှုရှိနေသလားခင်ဗျဘယ်လိုမျိုးကြောက်အခုလိုမျိုးတင်ပြပြစ်တာပါလဲ
ဟုတ်ကဲ့ပါဒါအများကြီးဆက်ဆက်တယ်ဗောနော်အခုအချိန်ပဲရှိတဲ့ခါဒီအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုမြန်မာနိုင်ငံအပေါ်မှာရုပ်သိမ်းလိုက်တဲ့အခါမှာသူတို့ရဲ့ဒီမြန်မာနိုင်ငံမှာယင်းနေမြုပ်နန်ဘူးကတခါတည်းတပြိုင်နက်ဆက်ဆက်သွားတယ်အထူးသဖြင့်အခုအချိန်မှာယင်းနေမြုပ်နန်မဲ့ခါတော့နိုင်ငံတော်တော်များများမှာအမေရိကန်အပါဝင်တခြားဆက်မှုကုန်ထုတ်လုပ်မှုကတိယင်းနေမြုပ်နန်မှုအခြေအနေမရှိဘူးပထမအဆုံးဒါ extractive industry ဆိုတဲ့ခါတွေးဖို့တဘာဝတန်စာတာကိုထုတ်ယူတဲ့ဘိုင်းမှာဇောင်းပေးဖို့အခြေအနေရှိတယ်ဒါကြောင့်မို့ဒါအခုအချိန်ကတကယ်ကိုအမေရိကန်အစိုးရရဲ့ယင်းနေမြုပ်နန်မှုဟာဒီဟာတန်စာတာထုတ်ယူသုံးဆွဲမှုအခြေအနေကိုရင်အားပေးတင်တယ်လားလက်ရှိငင်းချမ်းကြီးကိုအရင်ဦးစားပေးတင်မလားနောက်ပြနိုင်ငံကြီးပြဿနာကိုအရင်ဖြေရှင်းရမလားဆိုတဲ့ဟာမြန်မာနိုင်ငံအပေါ်မှာသူတို့ရဲ့မောဝါဒအချမှတ်တဲ့အချိန်မှာဒ တို့ရဲ့မူဝါဒကိုဘယ်လိုလမ်းစဉ်လုပ်မယ်ဆိုတဲ့အခါထည့်သွင်းစဉ်းစားနိုင်ဖို့ရန်ကျွန်တော်တို့အထောက်အကူပြုဖို့အတွက်ကျွန်တော်တို့ကလာရောက်တိုက်တွန်းတာပေါ့နော
်။ဟုတ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တလောတုန်းကလည်းဟလာဒီကချင်အထူးသဖြင့်ကချင်ဒေသမှာပေါ့နော်ဒီတယန်ဇာတာဒူးဖော်တဲ့လုပ်ငန်းတချို့ကိုယာယီရပ်ဆိုင်ထားတဲ့ဟာတွေကျွန်တော်ကြားပါတယ်။အဲ့တော့အခုချိန်ဒီတယန်ဇာတာဒူးဖော်မှုတွေကကချင်ပြည်နယ်တွင်းမှာလုံလုံကျူးကျူးကိုလုံနေတဲ့အခြေအနေမျိုးရှိနေတော့မလား
တတော်ကိုလွန်လွန်ကျွကျွလုပ်နေတဲ့အပိုင်းတွေရှိရဒါကျွန်တော်တို့ကတကယ့်ကိုအထင်းမှာထိထိဝင်ဝင်လေ့လာစောင့်ကြည့်တဲ့အဖွဲ့ဆိုတော့ကျွန်တော်တို့အများကြီးတီးရတာပေါ့တချို့ဒီကုမ္ပဏီတက်တန်းကုန်တဲ့ဟာကိုတက်တန်းဆက်မတူပေးပဲနဲ့ဒီတိုင်းထားရဆိုတဲ့အပိုင်းဖြစ်ပါလိမ့်မယ်ဒါပေမဲ့ဒီကုမ္ပဏီတက်တန်းကုန်တဲ့ဟာပြောတဲ့ဟာအပိုင်းမှာကုမ္ပဏီတက်တန်းမကုန်တဲ့ကုမ္ပဏီเนี่ยပူပေါင်းမှဆက်ရန်တရားတွေပူပေါင်းတယ်သူတို့နေရာတွေမှာလိုင်စင်တရားတက်တန်းမကုန်တဲ့ဟာဒီပြန်ဆက်တူနေတယ်အဲကြောင့်ပူမအင်အားပေါင်းပူကြီးသွားတာဒါဆက်ရန်တရားပူပေါင်းလိုက်တယ်အဲ့ဒီလုတ်ကွက်အရိယာတွေကိုပူပေါင်းလိုက်တယ်နာမည်ဒီကုမ္ပဏီနာမည်လည်းဇင်မကုန်တဲ့ခါနဲ့ပူပေါင်းလိုက်တော့ပူမအင်အားကြီးတဲ့ခါအာဆက်လက်ပြီးတူဖို့တော့ဒါကဒီတရားစာသားထုတ်ပြတုံးဆွဲတဲ့ခါရည်ရဆိုင်ရင်းမှာတိတိရောမှုမရှိဘူးလက်တွေ့မကြဘူးပေါ့အခုချိန်ကလည်းဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီတူလို့ရတဲ့ဒီတရားစာသားတွေကရောအဓိကဘယ်လမ်းကြောင်းကနေဘယ်နိုင်ငံကိုရောက်သွားတာမျိုးလဲ
โอเคဒီအရာကောင်းတဲ့ဘေးကွန်းပါဒီကိစ္စကတော့ကျွန်တော်တို့မြန်မာနိုင်ငံကအင်မတန်မှတဘာဝတရားစာတထုတ်ပြတုံးဆွဲမှုအခြေအနေပေါ်မှာရှုပ်ထွေးတဲ့ဟာတွေရှိတယ်ကျွန်တော်လည်းဒီဟာကိုပြောပြခြင်းနဲ့တရားဝင်တရားမဝင်ဆိုတဲ့ဟာနိုင်ငံတကာမှာတော့တရားဝင်ဆိုတာအစိုးရခွင့်မပြုလို့ရှိရင်ပါမစ်မပေးလို့ရှိရင်တရားမဝင်လို့ဆိုလို့ရတယ်မြန်မာနိုင်ငံမှာတရားဝင်ကုမ္ပဏီတွေလည်းသူတို့လည်းအားလုံးကအင်ပိုရီယမ်မှာတွားတင်နေဟာမဟုတ်ဘူးတရုတ်ပြည်နယ်ဆက်မှာတရားဝင်ကုမ္ပဏီတွေလည်းဒီအကြီးအကဲတွေနဲ့သူတို့အပေးအယူဒါလည်းမဟုတ်လုပ်ယူမှာတွားတဲ့ဟာဒါတဖက်မှာအဖြစ်နဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့အများကြီးဆက်ဆက်သွားတာဒါပြည်နယ်မှာရှိတဲ့လူတွေပဲတာမန်လူတွေပဲအဲဒီပိုင်ဆိုင်ခွင့်ကိုမရှိတာစီမံခန့်ခွဲဖိုက်ခွင့်ကိုဒီရောင်းဝယ်ဖောက်ကားပိုင်ခွင့်လက်ဝယ်ထားရှိမှုကိုဥပဒေအရေးယူလို့ရတယ်တကယ့်ကိုဘဟုကလွတ်လိုက်တဲ့ပါမစ်ပေးလိုက်တဲ့လူတွေကအချင်းပြစ်တရားဝင်လို့လုပ်လို့ရတယ်ဒါပေမဲ့တရားဝင်ဆိုပေမဲ့လည်းသူတို့လည်းအားလုံးကတရားဝင်ပြန်မှအင်ပိုရီယမ်မှာပြမှအတိုင်းပြည်အတွက်အကျိုးအတွက်ဒီအခွင့်ဘန်ဒါကိုထည့်ယူတုံဆွဲတဲ့ဟာမဟုတ်ဘူးသူတို့လည်းအဲ့ဒီလမ်းကြောင်းနဲ့ပဲသူတို့လည်းနားလည်မှုနဲ့တရုတ်ပြည်ဘက်ကိုရောင်းမှအစိုးရကိုအခွင့်မပေးဘဲနဲ့ရောင်းတဲ့ဟာဖွင့်ငွေသူတို့ဟာဒီတူချင်းရဲ့ဝင်ငွေပိုကောင်းတယ်မို့ဒါကြောင့်မို့ဘဒုအတွက်မှအကျိုးမရှိတဲ့အခြေအနေမှာဖြစ်သွားတော့ဘောတော့ဒါအင်မတန်မှရှုပ်ထွေးတဲ့တရေဝင်နဲ့တရေမဝင်ဆိုတဲ့ဟာဘောတော့ဒီကြောက်စင်းကိစ္စတွေရောတခြားတရားစာတာကိစ္စတွေရောတစ်ကိစ္စတွေရောအားလုံးကအပေးအယူဌာနဆိုင်ရာကအစစစ်တပ်ကအစအားလုံးပေါ်အဖွဲ့အစည်းကအစအားလုံးပါဝင်မှတဲ့တဘာဝတရားစာတာကတတော်ကိုရှုပ်ထွေးတဲ့အနေအထားမှာဖြစ်နေတာ
ဒီဒေသခံတာဝန်ရှိတဲ့အာဏာပိုင်တွေရောဟလာဒီကုမ္ပဏီပိုင်တွေရောကပေါင်းပြီးတော့ဟိုတချို့ကိစ္စတွေမှာတရားမဝင်လုပ်နေတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်လာရှိပါတယ်ဥပမာနောက်တစ်ခုကဒက်နိတ်ကင်တိုင်းသားခေါင်းဆောင်တချို့ကလည်းဒီလုပ်ငန်းမှာပါဝင်ပတ်သက်နေတယ်ဆိုတာလည်းကျွန်တော်ကြားတယ်ဘယ်လိုမျိုးဒီဟာတွေကပတ်သက်ဆက်နွယ်မှုရှိပါလဲ
အဓိကဟုတ်တယ်ဒီခဏပြောတဲ့ပြဿနာကအကြီးဆုံးအင်ရှင်လုတ်တဲ့ဟာတော့ဒါဘခိုကနဲ့ခွင့်ပြုချက်လုတ်ထားတဲ့ကုမ္ပဏီကြီးကအကြီးဆုံးမနော်ဘယ်ဖွဲ့ပဲဖြစ်ဖြစ်လက်နက်ကင်နဲ့ဖွဲ့ဖြစ်ဖြစ်လက်နက်မကင်နဲ့ဖြစ်ဖြစ်အဓိကကုမ္ပဏီကနဲ့ပါမစ်ပေးထားတာဟာပါဝါအမြင့်ဆုံးပေါ့အခုပြောမယ်ဆိုလို့ဥပမာအတိအကျပြောမယ်ဆိုမြတ်ရမုံကုမ္ပဏီတို့ပါတော့ပေါ့နော်လင်းလက်ဝင်းတို့အခုခေါ်တဲ့ရေမစေးချာတဲ့သူကိုပြစ်တတ်တဲ့တဲ့လုံချုံရဲတာဝန်ယူတဲ့စစ်တပ်ကပြစ်တတ်တဲ့ဟာမျိုးအဲမျိုးကုမ္ပဏီကအင်မတန်မှပါဝါရှိတဲ့ကုမ္ပဏီတွေဖြစ်တယ်အထဲမှာရှုပ်ထွေးတဲ့ဟာတွေအများကြီးရှိတယ်ပေါ့နော်ဒီ
အဲ့တော့အခုပြောသွားတဲ့အထဲမှာပါတဲ့ဒီကုမ္ပဏီခုနကကိုစာကြီးပြောသွားတဲ့ကုမ္ပဏီတွေကလေသူတို့ရဲ့နောက်ွယ်မှာဒီမြန်မာတပ်မတော်ပေါ့စစ်တပ်ရဲ့အကြီးအကဲတွေနဲ့ဟလာပတ်သက်ဆွံ့နေမှုတွေရှိနေတာပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာ holding company ဆိုတဲ့အကျိုးတူဥပိုင်ကုမ္ပဏီတွေကအများစုကအရင်တုန်းကဒီစစ်တပ်အစိုးရကိတ်မာထူထောင်ထားတဲ့ခါသူတို့ကရခိုင်လုံးအများဆုံးကသူတို့ရဲ့ဥပိုင် limited တွေဖြစ်နေတယ်။နောက်ပြီးတချို့ကြံတဲ့ခါလဲသူတို့နဲ့ဆက်ဆက်တဲ့အဲဒီစီးပွားရေးလုပ်ငန်းရှင်ကုမ္ပဏီတွေပေါ့နော်ဒီရတဲ့အကြီးစားတပ်ထုတ်တွင်းကုမ္ပဏီတွေဒါဆိုအများကြီးသူတို့နဲ့ဆက်ဆက်တဲ့ခါရှိတာပေါ့တော့ဒါကြောင့်မို့ဒီဟာကာကွယ်ဖို့အတွက်ကအင်မတန်မှအရေးကြီးတယ်ဖက်ကနခခနဒီစစ်တပ်နဲ့ရေးတဲ့လုံခြုံရေးယူတဲ့ခါနဲ့ဒီတာမန်ရေးမစေးကောက်တဲ့ခါဒီအဲသူတို့မှပြစ်တတ်မှတေဆုံးလာတို့ဂျင်းပြူမှတေဆုံးလာတို့ဟာခဏခဏဖြစ်တဲ့ခါတွေအားတွေအများကြီးဆက်ဆက်တာပေါ့တော့ဒီအပိုင်းက
အခုလို့ဟာလာတယံဇာတထုတ်ယူတုံးဆွဲမှုတွေကြောင့်ဒီတဘာဝပေါ့ဝင်ခြင်းပေါ့ ရာသီဥတုအစပေါ့ဘယ်လိုမျိုးဆိုးကျိုးတွေနဲ့ရင်ဆိုင်ရတာရှိလဲကချင်ပြည်နယ်မှာ
ဒီကိစ္စနဲ့ပတ်သက်ပါတဘာဝတန်စာတာကိုစီးမဲ့အကမ်းနဲ့စီးစနစ်မကျထုတ်ယူသုံးဆွဲတဲ့အတွက်ကြောင့်တဘာဝတန်စာတာကဥမာကြောက်စင်းအချင်းတူအတွင်းခက်မြန်မြန်နဲ့ကုန်သွားတယ်တဘာဝပဝန်ချင်းဆိုင်ရာဆိုလို့ရှိရင်အင်မတန်မမြင့်တဲ့တောင်တွေက၄လ၅လအလောက်ဆိုရင်ခြိုက်ဝန်းနဲ့ဖြစ်ကုန်တယ်နောက်ပြီးမြချောင်းရင်အူရူချောင်းကိုချိလိုက်တစ်ဖက်ရေဖြိုထားသလိုပဲအခုတရုတ်ကိုအခြေအနေဆိုးတဲ့ရေထုညဉ့်ညံ့မှုတွေခဏခဏမိုးတွေးမှဆိုလို့ရှိရင်ရေကြီးတယ်အဲဒီဖက်ကမြို့ကိုရေလွှမ်းမှုနဲ့နောက်ပြမချင်းပြူတဲ့ဟာမိုးရိမဆိုခဏခဏတည်င်းထဲမှာတည်တဲ့အတိုင်းဒီချင်းပြူမှမြေပြူမှလူတည်တဲ့ဟာတွေဖြစ်တတ်တာအကြီးမားဆုံးတဘာဝပတ်ဝန်းကျင်ဖြစ်စီတယ်မှာတပြိုင်တည်းမှာလူမှုရေးပြတ်တလာတဲ့အများကြီးဖြစ်ပေါ်နေတယ်သူရှိရတဲ့မိုးရေးဆေးဝါးကအစပေါ်တော့ဒီလောင်ကစားကအစလင်မှုဆရာဒီကျူးလွန်မှုကအစခဏခဏတင်မတဲ့ဟောပါတကက်ကိုပြစ်မှုနဲ့ရင်ဆိုင်နေရတဲ့ဟာတို့ကအခြေအနေဆိုးတဲ့အခြေအနေဖြစ်တယ်ပေါ်တော့တပြိုင်တည်းတစ်ပတ်ဒီပြတနာပฏิပခဆိုတဲ့ဘိုးတွေးမှဒီကွန်မဏီအချိုးအမြတ်ကိုကြောက်စေးရဲ့တဘာဝတန်စားတဲ့အချိုးအမြတ်ကအကြီးအကဲတည်းရဲ့ဟာအားလုံးပေါ့အကြီးအကဲဆိုတော့အားလုံးအကြီးအကဲနဲ့ဆက်ဆက်တဲ့ဟာကြတော့တရားတွေကာကွယ်ဖို့အတွက်ကခဏခဏဒီပြည်တွင်းစစ်တွေကအများကြီးဆက်ဆက်တာဒါပฏิပခဖြစ်ပေါ်စေတဲ့ဟာဒီကြောက်ပြတ်ထုတ်လို့မှုတွေနဲ့တတော်ကိုဆက်ဆက်နေတဲ့ဟာဒီပေါ့ပြတနာတော်များတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြချင်တယ်ဘောနော
်ဟုတ်ကဲ့အဲ့တော့အခုပြည်တွင်းစစ်နဲ့ဆက်ဆက်တယ်လို့ပြောသွားတော့ကျွန်တော်တခုမေးချင်တာကဒီတယံဇာတထုတ်ယူသုံးဆွဲမှုနဲ့ဒီကချင်းပြည်တွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေဟာဘယ်လိုဆက်ဆက်မှုရှိနေတာမို့လို့လဲခင
်အများကြီးဆက်ဆက်တယ်ဆိုတဲ့အထက်ပါတာတခြားပြည်ထနာဖြစ်လာရတဲ့အကြောင်းရင်းကတက်ပွဲဖြစ်လာရတဲ့အကြောင်းရင်းအများကြီးရှိတယ်အဲ့ထက်မှဒါကတခုတကယ်အကိုအကြီးမားဆုံးအကြောင်းပြချက်ပေါ့နော်ပြောလို့ဆိုရင်ဒါလည်းတခုအပါဝင်ဖြစ်တဲ့ဒီကြောက်စင်ကိစ္စတဘာဝကျန်စာတထုတ်ယူမှုသုံးဆွဲမှုဟာဒါအတိတ်ကအဖြစ်ဒီကျွန်တော်တို့ပြည်ထောင်စုဆိုတဲ့နာမည်ခံနေဖြစ်နေတော့ကဒါဖက်ဒရယ်စီမံခန့်ခွဲရေးတဘာဝတန်စာတာကိုဟိုဒီပိုင်ဆိုင်ခွင့်ရေးစီမံခန့်ခွဲပိုင်ခွင့်ရေးအခွင့်ဘန္တာခွဲဝဲတုံးဆွဲခွင့်ကဘာမှမရှိဘဟုထိ ंछ ုံမှုစနစ်အောက်မှာပဲဖြစ်တဲ့အချိန်မှာကြောက်ဒါတော့အများကြီးကိုပြဿနာကိုဖြစ်ပေါ်စေတဲ့အပိုင်းကိုဒါအုတ်ချုပ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့စီမံခန့်ခွဲမှုမှာပြည်ထောင်စုကအခြေမခံပဲနဲ့အားလုံးကဒီဘဟုနဲ့လုပ်တဲ့အတွက်ကြောင့်ကိုဒါတတ်တော့ကိုဒီပခါကိုဖန်တီးရရောက်လာပါတော့ဒီကိစ္စနဲ့ပတ်သက်ပြီ
းဒီတယံဇာတကချင်ပြည်မှာထုတ်ယူသုံးဆွဲမှုကကချင်ဒေသခံတွေရောအကျိုးခံစား권မရဘူးလားခင်ဗျအခုလောလောဆယ်မှာ
ခြုံပေးပြောမလို့ဆိုရင်တတော်ကိုဒါအကျိုးနည်းတယ်လို့ပြောရမယ်ကချင်ဒေသတမကပုံမှာပြည်တပြည်လုံးကအကျိုးခံစား권တိမရှိတဲ့အပိုင်းမှာရှိတယ်တရားပြောအာဒီမစေးကောက်တာတော့အငယ်စားအာကျောက်စင်းလုပ်ငန်းလုပ်တဲ့ခါဒီပွဲစားလုပ်မှနည်းနည်းကြာနေမယ်တကယ်အကျိုးခံစားခွင့်ကိုလုံးဝမရှိတော့ကြောက်စိမ့်ထဲမှာဒီအဆင် grade ABC ဆိုဒီအထိတတ်မှတ်ထားတာရှိတယ်။ A နဲ့ B ဒီအရေးအချင်းရှိတဲ့ကြောက်စိမ့်အရေးအသွေးရှိတဲ့ကြောက်စိမ့်ကကချင်ပြည်နယ်မှာတည်ယူပို့ဆောင်ခွင့်ရောင်းဝယ်ဖောက်ကားပိုင်ခွင့်မရှိဘူး။ဖမ်းလို့ရတဲ့အချင်းပြည်ဒါဆိုပြည်နယ်ထဲမှာရှိတဲ့လူကကြောက်စိမ့်ထွက်တဲ့နေရာထဲမှာရှိတဲ့လူတွေကတခိုးတကိကိုတရားမဝင်တဲ့ဟာဒါ automatic ဖြစ်သွားတာပေါ့လို့ဒီအပိုင်းကဘဝခွင့်ပြုလိုက်တဲ့ဟာပဲအားလုံးကဒီတည်ယူပို့ဆောင်ခွင့်ရှိတယ်။နေပြည်တော် Imperial မှာပဲလုပ်ယူခွင့်ရှိတယ်။ဒီဟာကတရားဝင်တကယ်အကျိုးမရှိအောင်လုပ်ထားတဲ့အပိုင်းအဲဒါတကယ်ကိုလက်ရှိရဲ့ဖွဲ့စည်းပုံချင်ခံဥပဒေအရပေါ့နော်
။ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကိုစားကြီးနေနဲ့အကြံပေးခြင်းပါလဲ
။ဟုတ်ကဲ့ကျွန်တော်ဒီအပိုင်းနဲ့တဘာဝတရားစာတဲ့ပတ်သက်ပြီးမှကျွန်တော်တို့ဒီအခုကအင်မတန်မှအရေးကြီးတဲ့ငင်းချမ်းကြီးဆွေးနွေးတဲ့အချိန်နိုင်ငံရေးဒေါအောင်ဆန်းစုကြည်ရဲ့လည်းနိုင်ငံရေးဆွေးနွေးပွဲအတွက်ငင်းချမ်းကြီးကိုဟိုပြုတ်လုတဲ့အချိန်မှာဆွေးရတက်လက်ထင်မှာဒါတဘာဝတရားစတာကိုစီးမဲ့ကမ်းမဲ့ပြဿနာကိုပုံမှန်ကြီးထွားစေတဲ့ဟာတော့ယာယီရက်ဆိုင်ထားတာကအကောင်းဆုံးပဲဆိုရခါကျွန်တော်ပြောကြားချင်တယ်နောက်ပြီးမှဒီတဘာဝတရားစတာအရင်နှစ်မြစ်ထုတ်ပြုတ်တုံးဆွဲမှုနဲ့ပတ်သက်တဲ့ပြည်ထောင်စုကိုဖက်ဒရယ်ကိုအခြေခံပြီးနာဖက်ဒရယ်စီမံခန့်ခွဲပိုင်ခွင့်ပိုင်ဆိုင်ခွင့်အဲ့ဒီဘတော့အခွန်ဘန္တာခွဲပဲတုံးဆွဲပိုင်ခွင့်ဒီအခွန်ဘန္တာကိုကုပြင်းနေကုနေရမှာပညာရေးကျမ်းမာရေးအတွက်အစ်စ်မင်းအောင်ဘလို့ထုတ်ယူတုံးဆွဲမဲ့ဆိုတဲ့အပိုင်းကိုအများကြီးစဉ်းစားလို့ရှိရင်ကရေရှည်တည်တန့်ခိုင်မြဲတဲ့ငင်းချမ်းရေးရေရှည်တည်မတ်တန့်ခိုင်မြဲတဲ့ဖွင့်ဖြူရေးကိုအများကြီးလုပ်ယူနိုင်တယ်ဆိုတဲ့အခါ policy ဘိုင်းကိုအများကြီးစဉ်းစားခိုင်းစေချင်တယ်ပေါ့နော်ကျွန်တော်အနေနဲ့
ဟုတ်ကဲ့ပါခုစားအကျေးဇူးတင
်အပစင်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ကြရတာပါရှင
် DOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်တွေကိုဒီည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျာ။အခုမြန်မာစံတော်ချိန်ည9နိုင်ခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားဆွမ်းပြားသတင်းများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒါရွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
တဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမှာပါ။တော်ရရှင်တွေအတွက်မြန်မာသတင်းတွေတပုတ်နဲ့လည်းမြေတားဒေလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့သဘောကျလို့ပါဆိုပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတို့လေးတွေကိုပြောပြပေးကြပါမယ်။နေနိုင်ဆိုတဲ့တော်ရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်။ခင်မာကြီးကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်။ရှင်းတင်ရှိတိုက်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ်။VOA အောင်မြင်ပါစေ super ဆူတောင်းပေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်အခုအရင်သောရရှင်တွေကိုနောက်တိုင်းဒေလီတပုတ်နဲ့ဖျော်ဖြေပေးပါဦးမယ်ရှင်American နာမည်ကျော် Wayne Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြား This House is Not For Sale တေးတက်ပြားရဲ့တေးစီရီခေါင်းစဉ်တစ်ချင် This House is Not For Sale ဆိုတဲ့တစ်ချင်နဲ့ဖျော်ဖြေပေးကြပါတယ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဒိဗေရပါတယ်ဒီတေးတက်ပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ Lead Guitar သမား Richie Sambora မပါဝင်တဲ့ထွက်တဲ့ပထမအဦးဆုံးတေးတက်ပြားပါပြီးတော့သူတို့ရဲ့ Lead Guitar သမားအစ်ဖြစ်တဲ့ Phil X ပထမအဦးဆုံးပါဝင်တိခတ်ပေးတဲ့တေးတက်ပြားလည်းဖြစ်ပါတယ်ဒီတေးတပြားခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံးသိက္ခာပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတဲ့ These four walls have got a story to tell ဒီနေရံလေးဘက်မှာပြောစရာတွေအများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖျက်တမ်းကြော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးတော့နှိကက်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ်This heart, this soul, this house is not for sale. ဒီတချင်ဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်။ဒီတေးတပြားကဘီလ်ဘော့အကောင်ဆုံးတေးတပြား200ဆင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြေးသမျှအခွေတွေထဲအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်မြောက်တပြားဖြစ်ပါတယ်။ပြီးတော့ခုလိုမျိုးအကောင်ဆုံးတေးတပြားဆင်းဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား၄ချက်လုံးအခုတေးတပြားပါဝင်ရက်တိုက်ပဲနံပါတ်1ချိန်တာပါ။ကဲဒီတေးတပြားရဲ့အရင်ဆုံးထွက်တဲ့တခြင်းလည်းဖြစ်နောက်ပြီးတော့တေးတပြားခေါင်းစဉ်တခြင်းနာမည်လည်းဖြစ်တဲ့ This House is Not For Sale ကိုနားဆင်ကြည့်ပါအောင်နော်
for sale. I said it's sold and I haven't reached more. This house is not for sale. When love is live and my dreams are fair. This house is not for sale.
Bon Jovi သိဆိုထားတဲ့ This House Is Not For Sale ကိုနားဆင်ကြကြရပါရှင်။အခုဆက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့အပတ်တွေမှာမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကိစ္စတခုနဲ့ပတ်သက်ပြီးတော့သတင်းတင်ဆက်ပေးခဲ့တာမှာဒီကိစ္စနဲ့ပတ်သက်လို့တော်ရရှင်တွေတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ရေးလာကြတာကိုပြောပြပေးခြင်းပါတယ်။သတင်းကတော့ဗိုလ်ချုပ်ကြီးဟောင်သူရဦးရှိမဲဦးဆောင်နေတဲ့ပြည်အောင်စုလွှတ်တော်ဥရေရေးရနဲ့အထူးကိစ္စရေးများလေးလာသုံးသပ်ရေးကော်မရှင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥရေနဲ့ညီညွတ်မှုမရှိဘဲနဲ့ဖွဲ့စည်းထားတာမလို့ကော်မရှင်ကိုအခုတက်တမ်းမတိုးသင့်ပါဘူးဆိုပြီးတော့တက်မတော်သားကိုယ်စားလှယ်တွေကထောက်ပြပြီးတော့ကန့်ကွက်လိုက်ကြတာပါဒီသတင်းနဲ့ပတ်သက်ပြီးတော့တော်ရရှင်တွေဘယ်လိုထင်တယ်လဲဆိုတာအခုဆက်ပြီးပြောပြပေးပါမယ်နော်ငွေမိုးသိန်းဆိုတဲ့ Facebook ပေါ်ကတော်ရရှင်ကဖွဲ့စည်းပုံအခြေခံဥရေကိုလိုက်နာလေးစားရပါမယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောလာပါတယ်
နိုင်ငံတကာနိုင်ငံနဲ့တနိုင်ငံဟာဖွဲ့စည်းပုံအခြေခံတွေမတူကြပေမဲ့တူညီနိုင်တူညီသင့်တဲ့အရာတွေကတော့ရှိပြီးသားပါအဲ့ဒါကတော့ဖွဲ့စည်းပုံဥပဒေကိုလေးစားလိုက်နာသင့်ခြင်းပါခုတော့အဲ့လိုမျိုးမဟုတ်တဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုနောက်ကျောခိုင်းပြီးတော့ပါတီအင်အားနဲ့ဆန့်ကျင်ဘက်လုပ်နေတာကိုအားလုံးမြင်တဲ့အတိုင်းပါပဲအဲ့တော့ဒေါ်စုကိုစကားတစ်ခွန်းလောက်မေးချင်ပါတယ် NGO ကပြောပြောနေတဲ့ဒီမိုကရေစီစနစ်ကိုသွားတဲ့အခါတပါတီစနစ်နဲ့သွားမှာလားဖွဲ့စည်းပုံကိုအခြေခံပြီးတော့သွားမှာလားဘယ်ပုံဘယ်နည်းနဲ့သွားမှာပါလဲဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာလေးစားရပါမယ်လို့သရရှင်ငွေမိုးသိန်းပြောနေပေမဲ့လည်းတန်းလွင်ဆိုတဲ့ Facebook ပရိသတ်ကတော့ပြည်သူကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်လို့2008ဖွဲ့စည်းပုံကိုပြင်ဆင်မှရမယ်လို့ပြောလာပါတယ်
2008ဖွဲ့စည်းပုံဆိုတာပြည်သူကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်ဘူးလေစစ်စိုးရလက်ထက်ကခေါ်ရင်လားခိုင်းတာလို့ခံမပြောနယ်ဆိုတဲ့လူတွေနဲ့စစ်စိုးရကသူတို့စိတ်ချရေးဆွဲထားတဲ့ဥပဒေလေပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူအစိုးရကပြည်သူလူထုအကျိုးရှိမဲ့ဥပဒေတွေနဲ့အစားထိုးပြင်ဆင်ရမှာပါပဲ။ဒါကိုကန့်ကွက်တဲ့သူတွေကတော့သူ့အပါအဝင်နဲ့စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်မှာဆိုလို့ကာဝယ်နေတာလို့ထင်ပါတယ
်။သရရှင်ဝင်းအောင်ကလည်းနိုင်ငံသွားနေတဲ့လမ်းကြောင်းနဲ့ကိုက်ညီမှုရှိတဲ့အခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့သူ့ရဲ့အမြင်ကိုအခုလိုဆိုလာပါတယ်ရှင်။
တိုင်းပြည်ဒီပြည်မှာဒီမိုကရေစီလမ်းစဉ်ကျင့်သုံးတော့မယ်ဆိုရင်အဓိကအရေးကြီးဆုံးကအခြေခံဥပဒေပြင်ဆင်ဖို့ပါ။အဲ့ဒီကိစ္စကိုလက်ရှိအစိုးရအဖွဲ့အစည်းတက်မရော်တိုင်းရင်းသားအဖွဲ့အစည်းပြည်သူလူထုအားလုံးတညီတညွတ်ထက်ပေါင်းစည်းမှသာဒီမိုကရေစီဆိုတဲ့နိုင်ငံတော်သစ်စီကိုရောက်နိုင်မယ်လို့ကျွန်တော်မြန်မာပြည်သားတဦးအနေနဲ့အသိပေးပြောကြားချင်ပါတယ်ဗျာ
။ဒါကတော့တော်ရရှင်နေဒီ2008အဖွဲ့အစည်းပုံအခြေခံဥပဒေကိုပြင်တင်လားဆက်ပြီးတော့ထားရှိတင်လားသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုပြောသွားတာပါနော် Facebook ပေါ်ကတော်ရရှင်မြင့်သိန်းဦးကသူစဉ်းစားမိတဲ့အပိုင်းကထောက်ပြပါတယ်အများနဲ့မတူတဲ့ရှုထောင့်ကပြောထားတာမလို့အစိတ်ဝင်စားစရာကောင်းပါတယ်ရှင
်လွှတ်တော်ဆိုတာပြည်သူလူထုရွေးချယ်ထားသူတွေသာထိုင်ရမယ့်နေရာမှာတတ်ခါထုတ်ပြီးသူတို့စိတ်ကြိုက်ရတဲ့ဖွဲ့စည်းပုံကိုခုတုံးလုပ်ပြီးဝင်ထိုင်နေတဲ့သူတွေကတော့အမြဲကန့်လန့်တိုက်နေမှာပါအခုကိစ္စဖွဲ့စည်းပုံနဲ့ညီပါတယ်ဘာကြောင့်လဲဆိုရင်ပြည်သူနဲ့မျိုးသားပေါင်းမှပြည်တော်စုလွှတ်တော်ဖြစ်တာကြောင့်ပြည်သူနဲ့မျိုးသားလွတ်တော်မှာလုပ်ပိုင်ခွင့်ရှိတာကိုပြည်တော်စုကအလိုလျောက်လှုပ်ခွေရှိတဲ့သဘောပါပဲ
။အငြိမ်းစားစစ်မှုရန်ဟောင်းတူဦးပါဆိုတဲ့သောရရှင်ကတော့ဒီကော်မရှင်ကအတိုင်းပြည်အတွက်အကျိုးရှိမှာပါလို့သူ့ရဲ့အပြုသဘောဆောင်တဲ့အမြင်ကိုပြောပါရယ်
။သူရဦးရွှေမန်ကော်မရှင်ကဆက်ရှိနေသေးရင်တိုင်းပြည်နဲ့နိုင်ငံသားပဲဖြစ်ဖြစ်အစိုးရနဲ့ပြည်တော်စုလွတ်တော်အတွက်ပဲဖြစ်ဖြစ်တခုခုတော့အကျိုးရှိအောင်သူ့အနေနဲ့ဆောင်ရွက်လိမ့်မယ်လို့ယုံကြည်ပါရယ်။သူ့မှာမြင်မာတဲ့အတွေးခေါ်နဲ့အရေးချင်းရှိတယ်လို့ယုံကြည်ပါရယ်။
တော်ရရှင်ဂရမ်ဆန်ကတော့ဒီဥရေရေးရနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်ဆိုတာဘလို့လုပ်ငန်းတွေကိုကင်တွယ်မှလဲသူအတွေ့ရအကျဉ်းနေပုံကိုပြောလာပါတယ်ရှင်
မြန်မာစကားလုံးတွေကိုအဓိပ္ပာယ်ဖွင့်ဆိုခြင်းတော့ဖွင့်ဆိုပြီးအမျိုးမျိုးယူဆလို့ရတာကြောင့်ရှုပ်ထွေးနေတာပါပြည်တော်စုလွတ်တော်ဥရေရေးရနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်ဆိုပြီးဖွဲ့ထားတယ်ဆိုရင်အထူးကိစ္စဆိုတဲ့စကားရပ်ရဲ့အဓိပ္ပာယ်ကဥပဒေရေးရနဲ့လဲဆိုင်မယ်အထူးလဲဖြစ်ရမယ်ဆိုတဲ့သဘောဒါဆိုရင်လွတ်တော်ရဲ့ဆောင်ရွက်ချက်တွေမှာအထူးကိစ္စမျိုးပါလာရင်အဲ့ဒီအဖွဲ့ကလိလာမဲသုံးသက်မဲဆိုပြီးဥပဒေတော်အတိပြုပြဋ္ဌာန်းပေးလို့တော့မရဘူးထင်ပါတယ်အကြံပေးပုံစံမျိုးလားလိုအပ်ချက်အရသမရနဲ့လွှတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းတွေကတည်တံ့ဖွဲ့စည်းထားခြင်းမျိုးလားဆိုတာဖွဲ့စည်းပုံခုံရုံးဆုံးဖြတ်ချက်ကြားမှသိနိုင်မယ်ထင်ပါတယ
်ဒါကတော့ဗိုလ်ချုပ်ကြီးဟောင်း
ူရဦးရှင်မြတ်ဦးဆောင်တဲ့ကော်မရှင်တက်တန်းတို့ဖို့ကန့်ကွက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တော်ရရှင်နေသူတို့ရဲ့ထင်မြင်ယူဆချက်တွေကို VOA Facebook စာမျက်နှာမှာလာပြီးတော့ပုံမွင့်လင်းလင်းရေးလာကြတာတွေပါတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်တော်ရရှင်ကိုမြန်မာတချင်းလေးတစ်ပုတ်နဲ့ထပ်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးဆင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတော်ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဆက်ပြီးတော့မြန်မာဒေသသောရရှင်တွေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တချင်းတစ်လေတစ်ပုတ်နဲ့ဖျော်ပြပေးကြပါရစေ။ရဲရဲအောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေပန်းစားတာတွေ့ရပါတယ်။ဒါကြောင့်မလို့ရဲရဲအောင်တည်ဆူထားတဲ့တချင်းလေးနဲ့ဖျော်ပြပေးကြပါရစေ။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးတပြားလေးကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီနောက်ဆုံးထွက်တဲ့ဒေးတပြားလေးကအသက်သွင်းပေးပါဆိုတဲ့တချင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ไอ้ด้วยกองเปียงเป็ดฉันเน่ผิดไหนแกเย็นยายากูเลยอยากซูเป็ดฉันเน่ควินปิ้วไปเย็นเมเน่รอตีมาบายายากูเมเน่เป็ดอมมางำไหนชิงแกบับบูเนละควยโบเวตีดาบายายากูเมรันตะตะตะด้วยเนเนเลยมะสานะเบบูညောင်လေးချက်တွေအားလုံးလေးတဲ့လွင့်သွားပြီမြင်ပြောနေလားခုနေပြောခဲ့တဲ့စကားကြောင့်ငါသိသိသွားပြီငါမယုံနိုင်သေးဘူးနေဝင်လက်ခင်ထားသူပါမပွားမယူတော့တဲ့မေးချက်တို့ခုစွခွင့်ပေးပါလားအချက်ကိုကိုဝဲထားသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းပါ
ဒေးရအောင်ပြဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ဒီနေ့အမလက်ကြောင့်ထင်ငါလူတွေမြင်လဲ။ချိန်မဲလို့တိတ်ဆိတ်စွာငိုနေမှာ။ဒုနေရီကွာဝေးလို့နေပါစေကွယ်။ဒီမေးပဲမြင်ကြောက်တာလူနေတာ။မင်းမဲညောင်လေးချက်တွေအားလုံးလေးတဲ့လွင့်သွားပြီမြင်ပြောနေလားခုနေပြောခဲ့တဲ့စကားကြောင့်ငါသိသိသွားပြီငါမယုံနိုင်သေးဘူးနေဝင်လက်ခင်ထားသူပါငါဘဝမယူတော့တဲ့မေးချက်တို့ခုစွခွင့်ပေးပါလားအချက်ကိုကိုဝဲထားသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းလားOh, oh, 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 yeah.
သနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့ပြည်သူတွေကိုလှုပ်ချင်တယ်လို့လှုပ်တဲ့ဥပဒေမဲ့ပြုကျင့်မှုတွေခေကုံတော့မှလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင်။
မလာတရနေ့ကပြည်တော်စုလွတ်တော်ဟာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်။ဒီဥပဒေဟာအလွန်ထူးခြားပြီးမြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံတစ်နိုင်ငံအဖြစ်ခေါ်ဆိုသတ်မှတ်နိုင်အောင်တည်ထေခံပေးမယ့်ဥပဒေတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတည်ဆဲဥပဒေပေါင်းရာနဲ့ချီရှိနေပါတယ်။အာလိုနီဘာလောင်ဟာအစိုးရနဲ့အာဏာပိုင်တွေကိုကာကွယ်ပေးတာပြည်သူလူထုကိုဟိုဟာမလုပ်နဲ့ဒီဟာမလုပ်နဲ့လုပ်ရင်ဒီလိုပြစ်ဒဏ်တွေစီရင်တာခံရမယ်ဆိုတဲ့သဘောပြဋ္ဌာန်းထားတဲ့ဥပဒေတွေကြီးပါပဲလွှတ်တော်မှာအတည်ပြုလိုက်ပြီးမကြာခင်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော့မယ့်အခုဥပဒေကတော့အရင်အရင်ကရှင်းနေနေပြီးသားဥပဒေတွေနဲ့ခြားနာပြီးပြည်သူတွေကိုအကာအကွယ်ပေးမယ့်ဥပဒေဖြစ်သလိုတက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဥပဒေပါပြဋ္ဌာန်းချက်ကိုမလိုက်နိုင်ရင်ပြက်ကွက်ရင်ထောင်ဘလောက်ချမယ်ငွေဒဏ်ဘလောက်ဆောင်ရမယ်ဆိုပြီးပြဋ္ဌာန်းပေးထားတဲ့ဥပဒေမျိုးဖြစ်လို့ပါပဲဒီဥပဒေဘယ်လိုမျိုးလဲဥပဒေအတည်ဖြစ်လာအောင်လွှတ်တော်တဲ့ဘယ်လိုစူးစမ်းကြရရသလဲမူလဥပဒေကြမ်းနဲ့အခုအတည်ပြုလိုက်တဲ့ဥပဒေကြမ်းဘာတွေကွာခြားသွားသလဲဒီဥပဒေဘလို့အကျိုးသက်ရောက်စေနိုင်တယ်လဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်အတည်ပြုပြီးဥပဒေထဲမှာအခုလိုအချက်လက်တွေပါပါတယ်အခန်း3သက်ဆိုင်ရာဝန်ကြီးဌာန၏တာဝန်များခေါင်းစဉ်အောက်မှာပုံမှန်5သက်ဆိုင်ရာဝန်ကြီးဌာနနှင့်တာဝန်ရှိသူများသည်ကာကြီးတည်ဆဲဥပဒေနှင့်အညီမှတပါညီသူကိုမှလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်ညီသူကိုမဆိုကာကွယ်ပေးရမည်ခါကွေပုဂ္ဂိုလ်တဦးဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းသို့တည်ဆဲဥပဒေတရက်အရာဝင်ရောက်ရှာဖွေခြင်းတိမ့်ဆဲခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းပြုလုပ်လိုလျင်သက်ဆိုင်ရာရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်စေရာအိမ်မှုသို့မဟုတ်ဆဲအိမ်မှုဖြစ်စေအနည်းဆုံးတပ်သေး2ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်။တားမြစ်ချက်များအခန်းမှာတော့ပုံမှခွန်ညီသူမှတည်ဆဲဥပဒေတရရဲ့အရာခွင့်ပြုသည့်ကိစ္စမှတပါစီရင်ပိုင်ခွင့်ရှိသောတရားရုံးဤခွင့်ပြုချက်မရှိဘဲညီသူကိုမှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရပုံမှန်ရှိညီသူမြတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေကာကြီးနိုင်ငံသားတဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းဝင်ရောက်ရှာဖွေခြင်းတိမ့်ဆဲခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းမပြုရခါခွေနိုင်ငံသားတဦး၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်တိုက်ခါထိခိုက်စေသောနောက်ရောင်ခံစောင့်ကြည့်ခြင်းစုံထောက်ခြင်းနှင့်စုံစမ်းခြင်းမပြုရ။ကငယ်ပုဂ္ဂိုလ်တဦးနှင့်တဦးကြားဆက်သွယ်ရေးကိရိယာတစ်မျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုလုပ်ရအစရှိသဖြင့်ပြထန်းထားပါ
ဒီပြထန်းချက်တွေကိုမလိုက်နိုင်ရင်ရဲဒါမှမဟုတ်ဝင်းကြီးဌာနတာဝန်ရှိသူတွေကိုထောင်ဒဏ်6လကနေ3နှစ်အထိအပြင်ငွေဒဏ်မှာချမှတ်နိုင်တယ်ဆိုပြီးဖော်ပြထားပါတယ်ပုံမှန်ကိုမှာတော့ပြည်သူတွေအနေနဲ့အဲ့လိုပြုမှုခံရတယ်လို့ရဲတပ်ဖွဲ့ကိုသွားတိုင်ရင်ရာဇဝတ်ကျင့်ထုံဥပဒေပုံမှန် 154 နဲ့အညီချက်ချင်းအရေးယူဆောင်ရမယ်လို့ဖော်ပြထားပြီးမလိုက်နာစစ်ဆေးအပြည့်ရှိကြောင်တွေးရှိရင်အဲ့ဒီရဲတပ်ဖွဲ့စခန်းမှုကိုထောင်တစ်နှစ်ကနေ9နှစ်အထိချနိုင်တဲ့အပြင်ငွေဒဏ်မှာချနိုင်တယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ
်ဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်ရင်းမှာအခြေအတည်အများကြီးဆွေးနွေးခဲ့ကြပါသေးတယ်အထူးသဖြင့်ပြည်သူတွေကိုအခုလိုဥပဒေပြဋ္ဌာန်းပြီးအကာအကွယ်ပေးလိုက်ရင်လုံခြုံရေးဆိုင်ရာပြဿနာရှိလာနိုင်တယ်ဆိုပြီးမေးခွန်းထုတ်မှုဖြစ်ပါတယ်ဥပမာလုံခြုံရေးအရာလိုအပ်ရင်နောက်ရောက်ခံလိုက်ကြည့်မယ်လိုအပ်ရင်တယ်လီဖုန်းဆက်သွယ်ရေးဆိုင်ရာအချက်လက်တွေကိုတောင်းယူမယ်ကြားဖြတ်နားထောင်မယ်စတဲ့အချက်တွေမှာဖြစ်ပါတယ်အဲ့ဒီအတွက် NLD ဘက်ကနေပုံမှန်ရှိမှညီသူမြ တည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေဆိုတဲ့စကားရက်ထပ်ပြီးဖြည့်သွင်းအတည်ပြုခဲ့တာတွေ့ရပါတယ်အတိတ်ပဲကတော့ဥပဒေနဲ့အညီဆိုရင်ဒါတွေလုပ်လို့ရတယ်ဥပဒေမဲ့တွေမလုပ်ကြနဲ့ဆိုတဲ့သဘောပါပဲအထူးခြားဆုံးကတော့ဒီပြဋ္ဌာန်းချက်ပါပုံမှန်တွေနဲ့ပတ်သက်ပြီးကျူးလွန်ခံရတယ်လို့ထင်တဲ့ပြည်သူတွေကတိုင်ကြားလာရင်ဝင်ကြီးဌာနဟာရပ်ပေါင်း30အတွင်းအကြောင်းပြန်ကြားရမယ်ဆိုတာပဲဖြစ်ပါတယ်ပို့ပြီးအဓိကကြတာက yes ခန့်ကိုသွားတိုင်ရင်သွားပြီးတည်င်းပေးရင်yes ခံမှုဟာပုံမှန်154နဲ့အညီအမှုဖွင့်ရေးယူဆောင်ရွက်ပေးရမယ်အဲ့ဒါကိုအကြောင်းမဲ့ပြက်ကွက်ရင်ထောင်တစ်နှစ်ကနေ5နှစ်ထိချခံရမယ်ဆိုတာပါပဲ
ခြုံပြီးပြောရရင်တော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်လက်ထက်မှာအခုလိုဒီမိုကရေစီဆန်တဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခဲ့တာဖြစ်လို့ပြည်သူတွေအတွက်အများကြီးအကျိုးရှိစေမှာဖြစ်ပါတယ်အရင်ခေတ်ဟောင်းတုန်းကလိုအာဏာပိုင်တွေဟာပြည်သူတွေရဲ့နေအိမ်တကားတွေကိုရိုက်ချိုးဝင်ကျင်သလိုဝင်မယ်ဖမ်းကျင်တယ်လို့ဖမ်းမယ်ခဏဆိုပြီးခေါ်သွားကျင်ခေါ်သွားမယ်နှိပ်ဆက်ကျင်နှိပ်ဆက်မယ်တယ်လီဖုန်းတွေကြားဖြတ်နားထောင်ကျင်တိုင်းနားထောင်မယ်စတာတွေလုပ်လို့ရတဲ့ခက်ကုံတော့မယ်ဆိုတဲ့သဘောလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီဥပဒေအတွက်တပ်မတော်ကထိန်းချုပ်ထားတဲ့ပြည်ထရေးဝန်ကြီးဌာနကနီးဥပဒေရေးဆွဲရမှာဖြစ်လို့ဥပဒေအသက်ဘလောက်ဝင်မယ်ပြည်သူလူထုအနေနဲ့တရားဥပဒေရဲ့အကာအကွယ်အစောက်ရှောက်ဘလောက်ရတယ်ဆိုတာဆက်ပြီးစောင့်ကြည့်ရအောင်မှာဖြစ်ကြောင်းပါ
စီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။သောရရှင်များရှင်1962ခုနှစ်နောက်ပိုင်းတပါတီအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတရပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြည်သားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသေးတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောရရှင်တွေဘယ်လိုမြင်ကြပါသလဲအခုနိုင်ငံရေးပါတီသေးထူထောင်ဖို့လုံနေချားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးချင်တာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238999လေးအီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့အထူးခြားအစံပြသတင်းများအစီအစဉ်လှက်ပါဒီတစ်ပတ်မှာတော့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာဘရာဇီးလ်စံပတ်အကကြောင်းတွေပါဝင်ရှင်ပြိုင်ကြတဲ့ဒီကာနီဗယ်ပွဲတော်ကြီးတစ်ခုကို၃ရက်တာကျင်းပခဲ့ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်နီးမှာရေခဲပြင်စကိတ်စီးပြီးတော့ဇပွဲတင်တနစ်ရိုက်ခဲ့ကြပါတယ်။အခုလိုထူးခြားအစံပြသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငိမ့်ချင်းတို့တင်ပြပေးပါလိမ့်မယ်ရှင်။
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာဘရာဇီးစံပါအကကြောင်းတွေပါဝင်ရှင်ပြိုင်ကြတဲ့ကာနီဗယ်ပွဲတော်ကြီးတစ်ခုကို၃ရက်တာကျင်းပကြပါတယ်။ပါဝင်တဲ့အကကြောင်းတွေဟာရိုးရာပုံမြင်တွေကိုအကတွေသချင်းတွေနဲ့ပုံဖော်ကြရတာဖြစ်ပြီးတော့အနည်းဆုံးအလပြရင်6စီးလောက်အသုံးပြုပါတယ်။အနိုင်ရရှိတဲ့သူဟာဆူဖလားကြီးကိုကန်မြောက်နိုင်မှာဖြစ်တယ်လို့ပါတီအကြီးအကျယ်ကျင်းပပြီးတော့တစ်နှစ်လုံးအနိုင်ရတဲ့အကြောင်းကိုကြွားနိုင်မှာပါ။အခုလိုကာနီဗယ်ပွဲတော်ကြီးဟာဆန်ပါဒရုံးနေရာကိုဥတည်သွားကြတာဖြစ်ပြီးကြည့်ရှုသူပေါင်း 9,000 ကျော်နဲ့ရုပ်မြင်သံကြားကနေကြည့်ရှုတဲ့သူကတန်းနဲ့ချီပြီးရှိပါတယ်။ဒီနေ့ကျင်းပတဲ့ပွဲမှာတော့မတော်တဆဖြစ်ရနှစ်ခုရှိခဲ့ပြီးလူအနည်းဆုံး30လောက်ထိခဲ့ဒဏ်ရာတွေရခဲ့ကြပါတယ်။ကားပြတဲ့ကားပေါ်ကဆင်ပြူကြတဲ့ဖြစ်ရအပါအဝင်ဘေးကရဲကြည့်နေတဲ့သူတွေကိုကားနဲ့ဝင်တိုက်မိတာလည်းဖြစ်ခဲ့ပါတယ်။ဘရာဇီးနိုင်ငံကဆန်ပါစီတန်းလက်လယ်ပွဲတွေနဲ့လမ်းပေါ်ကကပွဲတွေကို Blue Cross လို့ခေါ်ကြပြီးတော့ထောင်ထောင်ချီတဲ့လူတွေဟာလမ်းပေါ်မှာပဲပျော်ပျော်ရွှင်ရွှင်ကာကွယ်စားတောက်ကြပါတယ်။အဲ့ဒီအတွက်ကြောင့်လည်းနိုင်ငံတကာကခီးသွွားဧည့်သည်တွေတန်းနဲ့ချီလာရောက်လည်ပတ်ကြပြီးတော့စီးပွားရေးအတွက်လည်းလိုအပ်တဲ့ဒေါ်လာတန်းပေါင်းများစွာကိုရရှိစေတာပါရှင်။
ပင်နိုင်ငံကနရီကျွန်းပေါ်မှာလဲ Los Indianos ဆိုတဲ့ကာနီဗယ်ပွဲတော်ကိုလဲဆင်နွှဲခဲ့ကြပါတယ်ဒီပွဲတော်မှာဆင်နွှဲတဲ့သူတွေက အင်းကြီးအဖြူပေါင်းမီအဖြူတွေကိုဝတ်ဆင်ထားကြတာဖြစ်ပြီးတော့ပေါင်နာအဖြူရောင်တွေလည်းအချင်းချင်းဖြန့်ပတ်ကြတာပါ Days of the Indians ထာနေအိန္ဒိယနေတဲ့ပွဲတော်နေလို့အဓိပ္ပာယ်ရတဲ့ဒီပွဲတော်ဟာကန်နရီကျွန်းကနေလက်တင်အမေရိကနိုင်ငံတွေကိုရွှေ့ပြောင်းပြီးပြန်လာတဲ့အခါမှာတော့ကြွယ်ဝချမ်းသာလာတဲ့အထင်အမှတ်နဲ့ဆင်နွှဲကြတာလည်းဖြစ်ပါတယ်နောက်ထပ်နာမည်ကြီးလူသိများတဲ့ကာနီဗယ်ပွဲတစ်ခုကတော့စပိန်နိုင်ငံအနောက်တောင်ဘက်ကမ်းခြေမြို့လေးဖြစ်တဲ့ကန်ဒစ်မှာကျင်းပတဲ့ပွဲဖြစ်ပါတယ်ဒီမြို့မှာကျင်းပတဲ့ပွဲကတော့ဥရောပတစ်ခွင်မှာအကြီးကျယ်ဆုံးလို့သတ်မှတ်ကြပါတယ်ဆယ်ရက်ကြာကျင်းပပြီးတော့စနေတနင်္ဂနွေပိတ်ရက်နှစ်ပတ်ပါဝင်တဲ့ပွဲမှာနိုင်ငံကခီးသွားဧည့်သည်တွေလည်းအများကြီးလာရောက်ကြတဲ့အတွက်ဟိုတယ်အခန်းတွေကိုလည်းလာပေါင်းများစွာကြိုတင်မှာကြားထားရပါတယ
်ကျင့်တဲ့အမှုပညာပြတိုင်းမှာအမှုပညာရှင်အိဗရာဟန်ပွင့်ချီပဲတယောက်တန်ကျင်၁၂တန်လေးတဲ့ကြောက်တုံးကြီးရဲ့အလဲကြောက်တုံးထဲမှာတပတ်ကြာဝင်ထိုင်ပြီးတဲ့နောက်ပြန်ထွက်လာခဲ့ပါပြီ။ပြီးခဲ့တဲ့သတင်းပတ်သူဝင်ထိုင်တဲ့အချိန်မှာဘယ်လိုအခြေအနေရှိသလဲဆိုတာကို AFP ကမေးမြန်းတဲ့အခါမှာတော့သူဟာလူတွေရဲ့အာရုံစိုက်ခံရမှုဘယ်လိုလုပ်ရမလဲဆိုတာအမြဲကြံစည်နေခဲ့တယ်လို့ပြောပါတယ်။ကြောက်တုံးနှစ်တုံးကိုအလဲကထက်ချန်းခွဲလိုက်ပြီးတော့အထဲကလူပုံစံလှုပ်ထားတဲ့နေရာမှာဝင်ထိုင်နေတာပါ။အထဲမှာတော့ရေအစားအစာနဲ့အသားကြောင့်အနေငယ်ထားလို့ရတဲ့နေရာလေးလည်းရှိပါတယ်။လာကြည့်တဲ့သူတွေဟာကြောက်တုံးနှချမ်းကွဲလေးကနေသူ့ကိုလှမ်းပြီးတော့စကားပြောကြပါတယ်။ကြပြားတွေလာဖက်ပြတဲ့သူတွေရှိတယ်လို့သူတို့ရဲ့အိမ်မက်တွေ၆ချားဆရာကိစ္စတွေကိုလာပြီးတော့ပြောကြတဲ့သူတွေလည်းရှိပါတယ်။သူ့ရဲ့အညစ်အကြေးတွေကိုလည်းဘေးပတ်ဝန်းကျင်မှာထားရတယ်လို့ကျင်ငယ်ကလည်းရေးသံမှုထဲမှာဆွံ့ရတာပါ။နိုင်လည်းပတ်မလာတဲ့အတွက်ဘယ်အချိန်ရောက်နေပြီလဲဆိုတာမပြောနိုင်တယ်လို့အိတ်ဖို့အတွက်လည်းအရန်ခက်ခဲတယ်လို့ပြောပါတယ်။
ရုရှားနိုင်ငံမော်စကိုမြို့အနီးကလူဘာစကီဒေသမှာရေကဲပြင်စကိတ်စီးပြီးတော့သပွဲတင်တန်းနှင့်ရိုက်ခဲ့ကြပါတယ်။ရေကဲပြင်ပေါ်မှာချောနေတဲ့အတွက်စကိတ်စီးရတာခက်ခဲသလိုပင်ပောင်လုံးလေးနောက်ကိုလိုက်ရိုက်ရတဲ့ကိစ္စကလည်းအင်မတန်ခက်ခဲတာပါ။အေးလွန်းလှတဲ့ရာသီမှာကျင်းပခဲ့တာဖြစ်ပြီးနှင်းတွေကလည်းတဖွဲဖွဲကျနေခဲ့ပါတယ
်။တနင်္ဂနွေနေ့ညမှာထုတ်လင်းပေးတဲ့ထူးခြားဆန်ပြားသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်။တနင်္လာနေ့မနက်6:00ကနေ9:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line 2 meter 30 40 50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်သိငီထိုက်ကြီးညာပေးပါမယ်ရှင်
။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သတင်းပတ်တွေအလိုမှာအမေရိကန်သမ္မတဟောင်းဘရက်ကိုဘာမှအစိုးရဟာစုံစမ်းစစ်ဆေးပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်ခဲ့သလားဆိုတာကိုလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲပေါ်မှာရုရှားကိုဝင်နှောက်ခဲ့တယ်ဆိုတာကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကအတည်ပြုခဲ့တာရဲ့တစိ့တစ်ပိုင်းအဖြစ်စုံစမ်းစစ်ဆေးဖို့သမ္မတထရန့်ကတောင်းဆိုတာပါ။နယူးယောက်မြို့မှာရှိတဲ့ထရန့်တာဝါကတယ်လီဖုန်းပြောဆိုမှုတွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်ကိုဘာမကခိုးယူနှားထောင်ခဲ့တယ်လို့အထောက်အထားမရှိဘဲသမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်ကတစ်စစ်ဆွဆွဲရေးသားခဲ့တာပါ။ဒီအပေါ်မှာသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကတော့မစ္စတာထရန့်ရဲ့ဆွဆွဲချက်တွေအလုံးဟာလုံးဝအမှားယွင်းပါတယ်လို့တုံ့ပြန်ထားတာဖြစ်ပါတယ်။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ထိန်းချုပ်ထားစေဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့အလယ်ပိုင်းကိုခြေကုပ်ယူနိုင်ရေးအမေရိကန်တို့အထောက်အကူနဲ့အီရတ်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်ပါတယ်။မိုးဆူးမြို့အနောက်ပိုင်းကခြေရွာအတော်များများကိုတော့အီရတ်တပ်ဖွဲ့တွေကသိမ်းယူထားပြီလို့ဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်တာဝန်ရှိသူတွေကပြောဆိုထားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ဝန်ကစူးစီးရောက်ရှိလာကြတဲ့ထောင်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။အခု2019ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကပြည်တွင်းအထင်ထုတ်လုပ်မှုတန်ဖိုးရဲ့6.5%ခန့်လောက်အထိလိုချင်တယ်လို့တရုတ်ဝန်ကြီးချုပ်ကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောဆိုခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတ်သိငိထိုက်ကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fighter Sonya ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.